သမဂ္ဂလူလူချင်းစာနာမှုအထောက်အပံ့တွေကိုအီရတ်မြောက်ပိုင်းကနေစီးရီးယားနိုင်ငံတွေကိုလေကြောင်းကနေစတင်ဖြန့်ဖြူးပေးနေပါပြီ။စာနာရိက္ခာတွေတင်ဆောင်ထားတဲ့ကုလသမဂ္ဂကုန်တင်လေယာဉ်တစ်စီးဟာဆောင်းတွင်းရာသီဥတုတန်းကြောင့်ခရီးနှောက်နှေးခဲ့ရပြီးအီရတ်နိုင်ငံကာဒစ္စတန်ဒေသအာရဘီမြို့ကနေစီးရီးယားနိုင်ငံအရှိမြောက်ပိုင်းကိုတနည်းနည်းလေးကတနအီကြာပြန်သန်းခဲ့တာဖြစ်ပါတယ်။လာမယ့်၁၂ရက်အတွင်းဇက်တိုက်တင်ပို့မယ့်စာနာရိက္ခာတွေဟာစီးရီးယားဒုက္ခသည်အိမ်နောင်စု6000ကျော်အတွက်ဒီဇင်ဘာလကုန်အထိလုံလောက်နိုင်တယ်လို့WFP ကုလသမဂ္ဂစာနာရိက္ခာအစီအစဉ်ကပြောပါတယ်။အဲ့ဒီကယ်ဆယ်ရေးပစ္စည်းတွေထဲမှာစာနာရိက္ခာတွေအပြင်ဆောင်းတွေဆေးဝါးတွေနဲ့အဝတ်အစားတွေလည်းပါဝင်တယ်လို့ဆိုပါတယ်။ဒီလေရင်နဲ့အထောက်ပံ့တွေဖြန့်ဖြူးရေးကိုစီးရီးယားနဲ့အီရတ်အစိုးရတွေကလည်းသဘောတူအတည်ပြုပေးခဲ့ကြတယ်လို့ဆိုပါတယ်။စီးရီးယားပြည်တွင်းစစ်ကြောင့်တိမ့်နေချီတဲ့ပြည်သူတွေအခြေအနေမဲ့ဖြစ်နေကြစေပါ။မြောက်ပိုင်းအလက်ပိုမြို့မှာတနင်္လာနေ့ကအစိုးရတပ်တွေကလေကြောင်းကတိုက်ခိုက်ခဲ့လို့ကလေး14ယောက်အပါအဝင်22ယောက်ထဲမှနေသေဆုံးခဲ့ရတဲ့အကြောင်းဒမတ်စကတ်မြို့အရှိမြောက်ဖက်အာဒရာမြို့မှာလည်းဘူဒဟူးနေ့ကအယ်ကိုင်ဒါနဲ့ဆက်နွယ်နေတဲ့တပုံအဖွဲ့ကတိုက်ခိုက်ခဲ့ပြီးတဲ့နောက်လူပေါင်း28ယောက်အသတ်ခံခဲ့ရတယ်လို့လန်ဒန်မြို့အခြေစိုက်စီးရီးယားလူအခွင့်အရေးအကဲခတ်အဖွဲ့ကပြောပါတယ်ရှင်။